ပါကစ္စတန်နိုင်ငံကရာချီမြို့မှာတနင်္ဂနွေနေ့ညဘက်အစည်းအကံဘုံကွယ်တိုက်ခိုက်မှုကြောင့်တရုတ်ဝန်ထမ်း2ဦးသေဆုံး2ဦးဒဏ်ရာရရှိသွားခဲ့ပြီးတဲ့နောက်သူတို့နိုင်ငံတွင်တရုတ်စီမံကိန်းတွေနဲ့တရုတ်လူသားတွေရဲ့ဘေးအန္တရာယ်ကိုအကာအကွယ်ပေးဖို့ပါကစ္စတန်အစိုးရနဲ့လုံခြုံရေးဟာကွက်တူအကောင့်တွေဖြည့်ဆင်းပေးဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်နိုင်ငံတောင်ပိုင်းစင်ပီနယ်မြို့တော်ကရာရှိလေစိတ်အပြင်ပိုင်းမှာတရုတ်လူသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခံရရတာဖြစ်တယ်လို့ပြောပြီးသေဆုံးထိခိုက်သူအရေအတွက်ကိုနှစ်ဖက်လုံးကအတည်ပြုထားပါတယ်ကရာရှိမြို့မှာတရုတ်တိဆောက်ထားတဲ့ပေါ့ဒ်ကာစင်စိတ်ကန်းကြောင့်မိသွေးစွမ်းအင်ဆက်ယုံကအလုပ်သမားတွေဖြစ်ပါတယ်ပောက်ကွဲမှုကြောင့်ကားတွေအများအပြားပျက်စီးနေတာရုပ်သံသတင်းတွေမှာတွေ့ရပါတယ်။ရင်းနှန်းကိုလုံခြုံရေးလိုက်ပြီးတဲ့ရဲစီဦးလဲဒဏ်ရာရရှိသွားကြပါတယ်လို့ဆိုရယ်ဆိုပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကြေညာချက်ထုတ်ပြန်ပြီးတော့တရုတ်နိုင်ငံသားတွေတိုက်ခိုက်ခံရတာကိုအထူးထိတ်လန့်မိကြောင်းနဲ့အကြမ်းဖက်မှုလုပ်ရကိုပြင်းပြင်းထန်ထန်ရှုတ်ချပြီးတာဝန်ရှိသူတွေနဲ့လက်သက်ကိုအမြန်ဆုံးဖော်ထုတ်အရေးယူဖို့ပြောဆိုထားပါတယ်။ပါကစ္စတန်အနောက်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့နဲ့တိုက်ခိုက်နေတဲ့ဘလုရှ်လွတ်မြောက်ရေးတပ်ကဒီတိုက်ခိုက်မှုကိုသူတို့လုဆောင်ခဲ့တာဖြစ်တယ်လို့ဝန်ခံထားပါတယ်။ပါကစ္စတန်အာဏာပိုင်တွေကတော့ဆက်လက်စုံစမ်းပြီးတိုက်ခိုက်သူတွေကိုအရေးယူမယ်လို့ပြောပါတယ်။